အခုကျင်းပစေ92ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာသုတမရဟန်နရီဖန်ဒီယူကဗိုလ်ထုနေ့ညနေပိုင်းမေကုံတို့ကြားမှာစရမာလ19ရက်နေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်ပြည်တော်မှာတန်တမန်တွေကိုပြောကြားခဲ့တဲ့မေကုံပါအဓိကအချက်တွေကိုကောက်နှုတ်တင်ပြသွားပါတယ
် In touching upon this situation is a time she said that Myanmar shares the concern of the international community regardingdisplacement and surfing of all communities affected by the latest round of terrorist attacks. She also stressed that, and I quote, we condemn all human rights violations and unlawful violence.
ဒီကံပြီးနဲ့အချိန်လေးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ပြောခဲ့တာကနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဥယင်စွန့်ခွာတွေ့ပြီးကြရသူတွေနဲ့ဘီဒုက္ခရောက်တဲ့လူအဖွဲ့အစည်းတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူမြန်မာအစိုးရကစိုးရိမ်ပြီးစိတ်မကောင်းဖြစ်မိကြောင်းအကြမ်းတက်မှုတွေကိုရှုတ်ချကြောင်းရခိုင်ပြည်နယ်တဝန်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိစေဖို့အစိုးရအနေနဲ့တနိဒာခိုင်မာတဲ့အကြောင်းမြန်မာပြည်ရှင်လေးလှုပ်ဆောင်ရမှာလိုက်နာမယ်စည်းမျဉ်းတွေအရတင်းနေကြလိုက်နာဖို့နဲ့တင်းတင်းတိမ်တိမ်ဆောင်ရွက်ဖို့နှစ်ဖက်တိုက်ခိုက်မှုတွေကြောင့်မလိုလားအပ်တဲ့ပစ္စည်းမှုများမဖြစ်စေဖို့အပြစ်မဲ့အရသားတွေဘေးအန္တရာယ်မကျစေဖို့လူညုံရေးတပ်ဖွဲ့တွေကိုညွှန်ကြားထားကြောင်းသူကပြောသွားတာပါဒါအပြင်လူညုံရေးဆောင်ရွက်တဲ့နေရာမှာစီကံစနစ်နဲ့အညီလှုပ်ဆောင်ဖို့မသက်ဆိုင်သူတွေကိုမထိခိုက်စေအောင်တည်ထားဆောင်ရွက်ဖို့ပြောကြားတာလို့ဆိုပါတယ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့တည်ငြိမ်မှုတရားဥပဒေစိုးမိုးမှုကိုချိုးဖောက်တဲ့မြေတူမဆိုအရေးယူသွားမှာဖြစ်တဲ့အကြောင်းနဲ့ပြည်ပကတွေကြောင့်ဒုက္ခရောက်နေသူအားလုံးအတွက်လွန်စွာဆင်မကောင်းဖြစ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အခြေအနေဟာသူတို့အစိုးရတက်လာတဲ့အချိန်ကစပြီးဦးစားပေးဆောင်ရွက်လာတဲ့ကိစ္စတည်းရဖြစ်ပြီးငြင်းငြင်းတည်ငြင်းရင်းနဲ့လူအဖွဲ့အစည်းတွေကြားချစ်ချင်ရင်းနှီးမှုပြန်လည်ရရှိဖို့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒုသမရဟန်နရီဗန်ဒီယူကပြောကြားခဲ့ပါတယ်။2019ဩဂုတ်လ24ရက်နေ့ကကိုဖီအနန်ကော်မရှင်ရဲ့အစီအစဉ်ကထုတ်ပြန်ခဲ့တာကိုအစိုးရကကြိုဆိုပြီးအကောင့်တွေဖော်ဖို့ကြိုးပမ်းနေကြောင်းဒီနေ့ကဘာကိုပြောခွင့်ရရှိလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့ပြီးခဲ့တဲ့လကရခိုင်ပြည်နယ်မှာ ARS ရဲ့အကြမ်းဖက်သမားတွေလူညုံရေးစခန်းပေါင်း30ကိုဝင်တိုက်ခဲ့တဲ့အတွက်ကြောင့်လူသေဆုံးမှုအိုးအိမ်ဆုံးခွာထွက်ပြေးမှုတွေဘေးဒုက္ခတွေကြေကြေပြင်းပြင်းဖြစ်ပွားခဲ့တာကိုဒုသမရဟန်နရီဗန်ဒီယူကရှင်းလင်းခဲ့ပါတယ်မြန်မာအစိုးရအနေနဲ့ရခိုင်အရေးနဲ့ပတ်သက်ပြီးလွန်စွာဆွေးနွေးမကင်ဖြစ်နေကြောင်းလည်းသူကရှင်းရှင်းလင်းလင်းပြောဆိုခဲ့ပြီးစရမလာ9ရက်နေ့ကစလို့လက်နက်ကင်တိုက်ခိုက်မှုတွေရစဲသွားတဲ့အတွက်အချင်းလေးတွေဟာတိုးတက်ကောင်းမွန်လာပြီဖြစ်ပေမဲ့လို့လဲတပတ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတဲ့မွတ်စလင်ရေအတွက်ဟာတိုးနေတဲ့အပေါ်မှာလဲစိုးရိမ်မကင်ဖြစ်တဲ့အကြောင်းနဲ့ဘာကြောင့်ဒီလိုထွက်ပြေးတာကိုသိလို့တဲ့အကြောင်းဒီချိန်မှမှာပဲကျေးရွာတွေမှာမွတ်စလင်အများစုထွက်မပြေးပဲရှိနေသေးကြောင်းကိုတော့လူတွေသိတာနေပါသေးကြောင်းသူ့မိခွန်းမှာထောက်ပြသွားပါတယ်ဒါရင်အရေးကြီးတဲ့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေစီထောက်ပံ့ဖို့ကသူတို့အစိုးရရဲ့ထိတ်တန့်ဦးစားပေးမှုတည်ရစေကြောင်းဒေသခံအကြံပေးကော်မရှင်ရဲ့အကြံပေးချက်တွေဟာမြန်မာအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံတည်ရဖြစ်ပြီးအကောင့်ထယ်ဖို့ကော်မတီတည်ရဖွဲ့စည်းခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကလုံရက်တွေစတင်အကောင့်ထယ်ဖို့နေပြီဖြစ်ကြောင်းမြန်မာဒုသမဂ္ဂကပြောကြားခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့တိုးတက်မှုတွေရရှိခဲ့ပေမဲ့ရှေ့လမ်းကြီးဟာဆက်ခဲမဲ့အကြောင်းဒီမိုကရေစီအတွင်းကူးပြောင်းရေးကာလထိလျော်ရှလျက်အခြေအနေမှာရှိတဲ့အတွက်ကြောင့်အခုလိုအရေးကြီးတဲ့အချိန်ကမှာငြိမ်းချမ်းရေးတရားဝါပြောရေးဒီမိုကရေစီရေးအတွက်မြန်မာနိုင်ငံရဲ့အကျိုးပန်းအားထုတ်မှုတွေကိုနိုင်ငံတကာလူ့အဖွဲ့အစည်းကထောက်ခံအားပေးဖို့မြစ်တာရက်ခံကြောင်းလဲဒုသမရဟန်နရီဗန်ဒီယူကသူ့ရဲ့ကုလမေကွန်းညီကုန်းမှာပြောကြားသွားပါတယ်ခင်ဗျာ